အာရှဒေသတလောမှာငါးလုံငန်းရဲ့နောက်ကွယ်မှာလူမှောင်ခိုကူးတဲ့ရာဇဝတ်မှုကကြီးစိုးနေတာမို့အင်ဒိုနီးရှားနိုင်ငံမှာတမဂျိုကိုဝီဒိုတို့ကဒီငါးလုံငန်းအတွက်လုံခြုံစိတ်ချအောင်ကြိုးစားပြီးလှုပ်ဆောင်နေပါတယ်။တချိန်ထဲမှာပဲနိုင်ငံရဲ့တယံစာတပ်တွေဖြစ်တဲ့တတ်တူတူပေါ်ကြီးကနေစာအုပ်စီလုပ်ငန်းတွေပါဝင်တဲ့ဝင်ငွေများတဲ့လုပ်ငန်းတွေထဲမှာငါးတယံစာတပ်ကနေဝင်ငွေတိုးနိုင်ဖို့လည်းကြိုးစားနေတာဖြစ်ပါတယ်။ဒါပေမဲ့ငါးလုံငန်းမှာလူမှောင်ခိုကူးတာတွေအင်ဒိုနီးရှားနဲ့တခြားအိန္ဒိယနိုင်ငံတွေကငါးဆန်းလုံသားတွေပေါ်မှာလူအားခေါင်းပုံဖြတ်မှုတွေညှင်းတဲ့နှိမ့်ဆက်မှုတွေရှိနေတာမို့ဒါတွေကိုပပြောင်းအချင်းကျဲလှုပ်ဆောင်နေရတာဖြစ်ပါတယ်။အရှိတောင်အာရှဒေတာရင်းငါးလုံငန်းမှာစီကံသတ်မှတ်ချက်တွေအခုထိရော့ရဲနေသေးတာမို့ဒီလုံငန်းကနေဒုက္ခရောက်သွားသူအရေးအတွက်ကိုအခုထိအတိအကျမသိနိုင်နဲ့ရှိနေတာပါ။ဒါပေမဲ့စိတ်ကိုများမယ်လက္ခဏာရှိနေပါတယ်။2016မှာ AB သတင်းဌာနစုံစမ်းချက်အရငါးဖက်လုံသား4000လောက်လုံခွင့်ချုပ်ဖောက်မှုခံရတယ်ဆိုတာကိုသိရပြီးဒီထက်မှာအင်ဒိုနီးရှားနိုင်ငံမလုကုကျွန်းနယ်စီမှာအခေါ်ဆောင်ခံရပြီးအနှိမ့်ဆက်ခံရသူတွေထဲမှာမြန်မာကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံတွေကငါးဖန်လုပ်သားတွေပါနေပါတယ်2016မှာအင်ဒိုနီးရှားနိုင်ငံမှာလူမှောင်ခိုအကူခံရသူပေါင်း1100ကျော်ရှိနေတယ်လို့နိုင်ငံတကာရွှေ့ပြောင်းလုပ်သားများအရေးဆောင်ရတဲ့ IOM အဖွဲ့ကြီးကပြောပါတယ်